မက်ကန်ထုတ်ပစ္စည်းတွေအသုံးပြုခွင့်တားမြစ်လိုက်တဲ့အတွက်လုပ်ငန်းတွေထိခိုက်နေတဲ့တရုတ်စစ်တပ်ကုမ္ပဏီ CTE ကိုတက္ကသိုလ်မှုတွေဖျက်ရှားပေးဖို့သဘောတူညီချက်ရရှိသွားပြီဖြစ်တဲ့အကြောင်းအမေရိကန်ကုသရေးဝန်ကြီးဂျီဝေဘာရော့စ်ကဒီနေ့ပဲပြောလိုက်ပါတယ်။မြောက်ကိုရီးယားအီရန်နိုင်ငံနေနဲ့ကုန်သွယ်မှုတားမြစ်ချက်ကိုချိုးဖောက်မှုတွေအလုပ်သမား9000ကျော်လောက်ရှိတဲ့ CTE ကုမ္ပဏီကဒေါ်လာ10,000ပေးဆောင်မှုနောက်ဒေါ်လာ300အမေရိကန်ထောင်ဝန်းနဲ့ကုမ္ပဏီစီမံခန့်ခွဲရေးနဲ့ဘောပေါ်တစ်ခုလုံးကိုအစားထိုးပြောင်းလဲဖို့သဘောတူညီမှုရခဲ့တဲ့အကြောင်းဝန်ကြီးရော့စ်ကအမေရိကန်ရုပ်သံ CNBC ကိုပြောဆိုလိုက်ကြပါဒီစတဲ့လုပ်ငန်းကြီးပေါ်ရှေ့လျှောက်စီးနှင်းတွေတိကျသွားမှာဖြစ်ကြောင်းလည်းပြောပါရယ်ဒီကုမ္ပဏီကိုပြင်းပြထန်ထန်အဖြစ်ပြေးလိုက်တဲ့အတွက်အမေရိကန်ရဲ့ကုန်သွယ်ရေးစီးနှင်းတွေကိုချိုးဖောက်နိုင်ခြင်းရှိသူတွေပေါ်ဟန်တားရရကြောင်းလည်းပြောဆိုခဲ့တာပါအမေရိကန်ကုန်သွယ်ရေးစီးနှင်းတွေကိုလိုက်နာကျင့်သုံးမှုအမေရိကန်ကုသရေးဝန်ကြီးဌာနကရွေးချယ်ထားတဲ့ portfolio ကိုလည်းစီတီကုမ္ပဏီကစနေ9ရက်အသုံးပြုဖို့လည်းသဘောတူညီချက်မှာထည့်သွင်းထားပါတယ်ဒီစတဲ့လုပ်ငန်းနဲ့သဘောတူညီနိုင်မှုရာအမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးနဲ့သွင်းကုန်ကိုစီချမှုတွေအတွက်စစ်ဆင်ညီနိုင်မှုတွေမှာတစုံတရာရက်ခတ်မှုရှိနေတယ်လို့မထင်ကြောင်းလဲအမေရိကန်ကုသရေးဝန်ကြီးကပြောဆိုထားပါတယ်